ပြောင်းမြန်မာနေဆက်အနီးတရုတ်ဘက်ကစီရီလေးကျင်းမှုတွေလုပ်နေချိန်မှာပဲဒီကနေ့ကိုကန့်ဒေတာမြောက်ပိုင်းနဲ့လောက်ကန်ဒေတာဘက်မှာကိုကန့်တက်နဲ့မြန်မာစစ်တပ်ကြားတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်နေပါတယ်။တချိန်တည်းမှာပဲရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံဘက်မှာဝါပြည်တပ်မတော်ဘက်ကမြန်မာစစ်တပ်ကိုဝိုင်းထတာမို့ဝါတောင်ပိုင်းဒေတာမှာစီရီတင်းမာမှုအရှိန်မြင့်နေစေလဲဖြစ်ပါတယ်။အသေးစိတ်ကိုတော့မတ်စုံမုံကတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါဒီနေ့စမိုင်းကနေစလို့မြန်မာတက်နဲ့ကိုကန်တက်ကြနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေပြင်းထန်ခဲ့တဲ့စစ်ရေးပဋိပက္ခတွေကြောင့်တရုတ်ပိုင်နဲ့နေမြေတဲ့အထီးလက်နက်ကြီးတွေဘုံးစံတွေကျခဲ့လို့တရုတ်နိုင်ငံသားတချို့တေဆုံခဲ့ရတယ်လို့နေဆက်လုံခြုံရေးထိခိုက်ခဲ့ရတဲ့အတွက်တရုတ်စိုးရဘက်ကနေမြန်မာစိုးရကိုသတိပေးမှုတွေလုပ်ပြီးတဲ့နောက်ပိုင်းတရုတ်မြန်မာနေဆက်အနီးယူနန်ပြည်နယ်ထဲမှာတရုတ်ပြည်သူလူမျိုးရေးတပ် PLA ကဝေဟင်နဲ့မြေပြင်ပူးတွဲစစ်ရေးလေ့ကျင့်မှုတွေဒီသတင်းပတ်ထဲစတင်လေ့ကျင့်နေခြင်းဖြစ်ပါဒီလိုမျိုးကြီးအစ်စ်တင်တဲ့တရုတ်ဘက်မှာစစ်ရေးလေ့ကျင့်နေချိန်မှာပဲစစ်ရေးတင်းမာမှုတွေရှိနေစေဖြစ်တဲ့ကိုကန့်ဒေသထဲမှာမြန်မာစစ်တပ်နဲ့ကိုကန့်တပ်ကြားလက်နက်ကြီးပစ်ခတ်တိုက်ခိုက်မှုတွေနဲ့နှစ်ဖက်တိုက်ပွဲပြင်းထန်နေပါတယ်လို့ကိုကန့်တပ်ပြောခွင့်ရဦးထွန်းမြလင်းကပြောပါတယ
်။ဒီနေ့တော့လည်းဒီနေ့တော့ဖုန်းခိုင်းဆက်မှာပြောတယ်ဖုန်းခိုင်းလို့မော်ဆိုင်လို့ခံမှာသူတို့ကကျွန်တော်ဒီတက်စမ်းလေးကိုလာပြီးတော့ထိုးစစ်ဆင်တော့မော်ဆိုင်ရဲ့တောင်းဖက်ပန်းဖြစ်မှာပေါ့နော်ဒီတော့ဟိုတော့ပေါက်ချက်ကြတော့ဟိုတော်တော်လည်းတက်ဘွက်ဖြစ်ခဲ့ကြည့်ရင်အဲ့နေရာလေးမှာပေါ့လက်နဲ့ကြီးနဲ့ပြတာများပါတယ်ဒီတော့ဒီထိုးစစ်စင်တာကဒီနေ့ပြင်းကြီးတာတော့ထိုးပါတယ်အခုလည်းတော့ထိုးစစ်စင်တက်ဘွက်ဖြစ်တယ်တော့ထိုးစစ်မစင်တက်ဘွက်မဖြစ်ပါဘူး
စမီမငိမ့်နိုင်သေးတဲ့ကိုကန့်ဒေတာတွေကစည်ရေးပရိပခါတွေကြောင့်ကိုကန့်ဒေတာခန်နေဟာစစ်ဘေးဒဏ်လွတ်ရာတရုတ်မြန်မာနယ်စပ်ဘက်ကိုမိမိတို့ရဲ့နေရရင်းတွေကနေထွက်ပြေးတိမ်းရှောင်နေရတဲ့အနေအထားမှာဒေတာရင်းတည်ငြိမ်အေးချမ်းမှုရှိဖို့နဲ့ငြိမ်းချမ်းရေးပေါ်ဆောင်နိုင်မှုကမြန်မာစစ်တပ်ဘက်ကထိုးစစ်ဆင်မှုတွေကိုရပ်ဖို့လိုပါတယ်လို့ကိုကန့်တပ်ဘက်ကပြောပါတယ
်ဒုက္ခတွေကတော့ကျွန်တော်သိတာကတော့ဒီပြုတ်ပြီးဖက်တာရှိတဲ့ဒီ Red Cross ကနေစစ်ရှင်တွေကနေပြီးတော့မှတာဝန်ယူပြီးတော့သူတို့ကိုစားဆောင်ပေးတာပေါ့ဗျာကျွန်တော်ကကျွန်တော်အိမ်မှာနေပြီးတော့နေတဲ့လူတွေပါဒီတက်မတော်ဘုံမူပါတယ်ဗျာသူတို့ကဒီစီရေးပြင်းစင်ချင်းကိုထောက်ကြည့်ရင်တော့သူတို့ဒီတောင်းကြောက်တဲ့လူတွေလူရင်အားတွေပြီးတော့ဒီလက်နဲ့အင်အားတွေဆက်လက်ဖြည့်နေတော့မှအဲ့တော့ဒီရုပ်စာကိုသုံးတက်ရင်တော့တိုက်ပွဲအခြေအနေကတော့ပြင်းထန်ဖို့ပဲရှိမှာပါအဲ့ဒီကိုကျွန်တော်ပြောလိုပါတယ်ဥမာကျွန်တော်ရဲ့မူနဲ့ကဲ့ရင်တော့ကျွန်တော်ထုတ်ဖို့အဆင်ပြေဖြစ်ပါတယ်။ဒါပေမဲ့အရေးကြီးတာတစ်ခုရှိတာတော့တစ်ခါနေပြီးတော့မှအပြီးမှပြီးမှထုတ်ဖြစ်မှာပေါ့
။အခုလိုမျိုးကိုကန့်ဒေတာထဲမှာကိုကန့်တက်တဲ့မြန်မာစစ်တပ်ကြားနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေပြင်းထန်နေချိန်မှာပဲရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမြို့နယ်ထဲမှာတစ်ခိုးထုတ်တဲ့သူတွေကိုဖမ်းဆီးမှုနဲ့မြန်မာစစ်တပ်ကိုဝါပြည်တပ်မတော် UWSA ဘက်ကဝိုင်းထားတဲ့စီရင်တင်မှမှုကတော့အရှိန်မြင့်နေစေဖြစ်ပါတယ်။ဝါတက်တဲ့မြန်မာစစ်တပ်ကြားအပြန်အလှန်နေရာယူထားစေအနေအထားနဲ့ဒီအချိန်ပေါ်မှာဒေသရင်းပြည်သူတွေရဲ့စိုးရိမ်မှုတွေနဲ့ပတ်သက်လို့ဝါပြည်သွေးစီညီညွတ်ရေးတပ်မတော်ရဲ့ပြောခွင့်ရဦးအောင်မြင့်ကအခုလိုပြောပါတယ
်။ဒီကိစ္စမျိုးဟာဆိုလို့ရှိရင်ပေါ့နော်အာကျွန်တော်တို့သိပါလေဖြစ်ရှင်းတာမသိလို့ရှိဖြစ်ရှင်းတာမကောင်းလို့ရှိရင်ပါပြဿနာဆက်လာနိုင်တယ်ဆိုတာဒါမဲ့ကျွန်တော်တို့ဒီပြည်ပြည်လေးလေးဖြည့်ရှင်းနိုင်မှုအတွက်ကျွန်တော်တို့စိတ်ဆန္ဒရှိပါတယ်ဟိုပြည်သူတွေစိုးရိမ်တာတော့ဒါဓမ္မနာပဲလေဖြစ်တည်မှုဖြစ်လာလို့တိုက်ခတ်မှုဖြစ်လာလို့ဖြစ်တဲ့နေရာလေးမှာပဲဟိုပြဿနာတက်မှာမဟုတ်ဘူးလေကိုကမှဖြစ်နေတဲ့ကိစ္စလေပြည်သူတွေတော်တော်လေးကိုထိခိုက်ဒဏ်ရာရမှုတွေရှိပါလေတော်တော်လေးစိုးရင်ကြောင်းကြတယ်ရှိပဲနေတိုင်းမှုဘွားအလုံးပြည့်စည်သွားတာရှိပါလေအဲကျွန်တော်တို့အလုံးနားလေအဲသဘောပေါက်ပါလေဒါကြောင့်မို့ဒီလိုမဖြစ်အောင်ကျွန်တော်တို့ကလည်းဒီစန္ဒနဲ့ဟိုဒီကိစ္စလေးတွေပြည်ပြည်လေးလေးရှိအောင်ရအောင်ဆွေးနွေးသွားမယ်ဆိုတဲ့စန္ဒသဘောကရှိပါလေ
ကိုကနဲ့ဝဒေတာဘက်မှာအခုလိုစည်ရစ်တင်မာမှုတွေရှိနေတယ်လို့တအောင်းတက်မတော်နဲ့မြန်မာစစ်တပ်ကြားမှာလည်းဒီကနေ့6ရက်နေ့မှာတော့တအောင်းတက်မတော်တက်မဟာ9နေမီတဲ့ကိုတက်မတော်ဘက်ကထိုးစစ်ဆင်ခဲ့တဲ့အတွက်ကုတ်ခိုင်ညွတ်နယ်ထဲမှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်။အခုလိုမျိုးတိုင်းရင်းဒေတာတချို့မှာတိုက်ပွဲတွေဖြစ်ပွားနေချိန်မှာပဲကရင်မျိုးသားစည်းရုံးဌာနချုပ်လော်ခီလာမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကတိုင်းရင်းသားခေါင်းဆောင်တွေတွေ့ဆုံပြီးတော့တနိုင်ငံလုံးတိုင်းတာနဲ့ပြစ်ခတ်ရဲစေးရေးစာချုပ်အပိတက်ချုပ်ဆိုနိုင်မှုပြည်တွင်းစစ်ငြိမ်းနိုင်ရေးဘလို့ငြိမ်းချမ်းရေးပေါ်ဆောင်နိုင်မလဲဆိုတာတွေကိုတိုင်းရင်းသားကောင်းဆောင်တွေကြားအကျိတ်နဲ့ဆွေးနွေးအပြေရှားနေကြစေဖြစ်ပါတယ်ရှင်